ပွားရေးအင်ဂျင်ကြီးတွေဖြစ်တဲ့အိန္ဒိယတရုတ်နဲ့တိုးတက်ဖွံ့ဖြိုးနေတဲ့အာဆီယံနိုင်ငံတွေအကြားမှာတည်ရှိနေတဲ့မြန်မာနိုင်ငံဟာအာရှဒေသကုန်စည်ဆက်သွယ်တင်ပို့မှုမှာမဟာဗျူဟာကျတဲ့နေရာကိုရယူထားကြောင်းသမ္မတဦးသိန်းစိန်ကတောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာအော်တိုဘာလ၁၀ရက်နေ့ကပြောသွားပါတယ်။လူအားသုံးအခြေခံကုန်ထုတ်လုပ်ငန်းတွေနဲ့အခြေခံအဆောက်အုံတည်ဆောက်ရေးမှာရင်းနှီးပြုံနှံမှုတွေအဓိကလိုအပ်နေတယ်လို့လည်းပြောပါတယ်။မြန်မာပထဝီအနေအထားမဟာဗျူဟာကျပြီးမြေအင်းလေးချင်းငါးနိုင်ငံနဲ့ဆက်သွယ်ရေးခက်ခဲနေတဲ့ပြဿနာကိုအရင်ဆုံးကျော်လွှားရလိမ့်မယ်လို့ဝါရှင်တန်အခြေစိုက် Brookings Institution ကမကြာမီကဖော်ပြပါတယ်။ဝါရင်သူတေတီ Lex Refell ပြုစုတဲ့မြန်မာစီးပွားရေးစာရမ်းမှာဖော်ပြတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်မတ်လမှာဦးသိန်းစိန်အစိုးရတက်လာပြီးတော့ပြုပြင်ပြောင်းလဲရေးလုပ်တာကိုဘယ်သူကမှမျှော်လင့်မထားတာကြောင့်ရင်သက်ရှုံ့မိုးပွေရာအဖြစ်ပြောဆိုနေကြပါတယ်။ဒါပေမဲ့စီးပွားရေးမှာရင်ဆိုင်နေရတဲ့ပြဿနာအခက်အခဲတွေကိုဖော်ပြတာကနည်းနေတယ်လို့ဆိုပါတယ်။
ဦးသိန်းစိန်အစိုးရလက်ထက်မှာဖိနှိပ်ညှိမှမှုကိုနှီးကုန်းချုပ်ပြီးတော့ပြုပြင်ပြောင်းလဲရေးလှုပ်လာတာဟာအံ့ဩစရာဖြစ်နေပါတယ်။အစိုးရကိုယ်တိုင်အလုပ်ယုံဆွေးနွေးပွဲနဲ့နှီးနှောဖလှယ်ပွဲတွေကျင်းပနေတာကြောင့်အပြင်ကအကြံပေးချက်တွေအရှံပဲဖြစ်နေပါပြီ။ဒီစာတမ်းကတော့ပြည်တွင်းမှာပွင့်ပွင့်လင်းလင်းဆွေးနွေးပြီးတင့်တော်တဲ့ policy ချမှတ်နိုင်ရေးအတွက်ရည်ရွယ်တယ်လို့ဖော်ပြထားပါတယ်။စီးပွားရေးလမ်းစဉ်တိုင်းမှာအကျိုးနဲ့အပြစ်ဆိုတာရှိတဲ့အတွက်နိုင်သူနဲ့ရှုံးသူရှိတတ်ပြီးတော့မထင်မှတ်တဲ့အကျိုးဆက်တွေကိုရင်ဆိုင်ရပါတယ်။ဒါကြောင့်စီးပွားရေးကဏ္ဍ၉ခုက policy ပြဿနာကိုကြဲကြဲပြန့်ပြန့်ဆွေးနွေးထားပါတယ်။မနစ်ကနှုံတိုင်းသာဆက်လုပ်သွားနိုင်မယ်ဆိုရင်ဒီကနေ့ဗီယက်နမ်အခြေအနေကို၁၀နှစ်အတွင်းမှာရောက်သွားနိုင်ပွဲရှိတယ်လို့ဆိုပါတယ်။ဒါပေမဲ့ဦးသိန်းစိန်အစိုးရဟာလက်လန်းမိတဲ့လောက်ပဲလုပ်နေရတာမလို့ဒီနှုံတိုင်းဆက်သွားနိုင်မယ်အလားအလာမရှိဘူးလို့ဆိုပါတယ်။
policy ဆိုင်ရာပြဿနာတွေကိုဖြေရှင်းနိုင်တဲ့အပေါ်မှာမူတည်ပြီးနိုင်ငံရေးနဲ့လူမှုစီးပွားရေးတိုးတက်တာဖြစ်လို့ဦးသိန်းစိန်အစိုးရရင်ဆိုင်နေရတဲ့အဓိကစီးပွားရေးပြဿနာတွေကိုမိမောင်းထိုးပြတာပါတယ်။အစိုးရအသုံးစရိတ်လုံငွေပြတိုင်းငွေဆက်ကူရိုက်ထုတ်သုံးစွဲနေတဲ့အနှစ်20ကျော်ကတုံးခဲ့တဲ့အကျင့်ကိုမစွန့်လွတ်နိုင်သေးပါဘူး။2013အရှိတောင်အာရှအားကစားပွဲနဲ့2014အာဆီယံထိပ်သီးညီလာခံတွေကြောင့်အစိုးရအသုံးစရိတ်ပိုများလာဖို့သာရှိပါတယ်။ဓာတ်ငွေနဲ့အခြားပင်ရဇာတရောင်းရငွေတွေအာနာရှင်တို့ရဲ့အိတ်ထဲရောက်နေတယ်ဆိုတဲ့အမြင်ကွဲပြောက်စေဖို့အတွက်ဒီငွေကိုအစိုးရအသုံးစရိတ်မှာပြန့်နိုင်ဖို့ဦးသိန်းစိန်အစိုးရကြိုးပမ်းရပါလိမ့်မယ်။မြန်မာလူဦးရေ80ရာခိုင်နှုန်းပါဝင်တဲ့စိုက်ပျိုးရေးကဏ္ဍမှာကုန်ထုတ်လုပ်မှုတိုးပွားလာဖို့အရေးကြီးတာကိုလည်းဖော်ပြထားပါတယ်။
တဘာဝတယံဇာတထုတ်ယူမှုကြောင့်ပတ်ဝန်းကျင်ပြည့်စည်ပြီးလူအဖွဲ့စည်းနစ်နာဆုံးရှုံးတာကိုဦးသိန်းစိန်အစိုးရအနေနဲ့ရဲရဲတင်းတင်းကင်တွယ်ရမယ်လို့ဆိုပါတယ်။အနှစ်20ကျော်ကိုကျိုးရှာခဲ့တာတွေကိုရက်ဆိုင်ရဲရမယ်လို့လည်းဆိုပါတယ်။အရှိတောင်အာရှမှာအဆင့်တန်းအနှိမ့်ဆုံးနဲ့အားအနည်းဆုံးဖြစ်တဲ့ဗန်လုပ်ငန်းစနစ်အာဆီယံအဆင့်မှီလာအောင်လုပ်နိုင်ဖို့အရေးကြီးပါတယ်။စီးပွားရေးတွက်ချေကြိုက်ပြီးလူအဖွဲ့စည်းကိုအကျိုးပြုမဲ့အခြေခံအဆောက်အုံတွေတည်ဆောက်ဖို့လိုပါတယ်။အာရှဈေးကွက်နဲ့ဆက်သွယ်နိုင်တဲ့တည်ယူပို့ဆောင်ရေးစနစ်တည်ဆောက်ဖို့နဲ့ထိရောက်တဲ့တယ်လီကွန်စနစ်ရှိဖို့အရေးကြီးပါတယ်။အထူးစီးပွားရေးဇုံတွေကြောင့်နိုင်ငံသားအရင်းအနှီးဝင်လာပြီးနိုင်ငံသားတွေအတွက်အလုပ်အကင်တွေပေါ်ပေါက်လာဖို့လိုအပ်ပါတယ်
။နိုင်ငံပိုင်ပစ္စည်းကိုလက်သိထိုးပြီးပုဂ္ဂလိကပိုင်လုပ်တာဟာစစ်အစိုးရလမ်းစဉ်ဖြစ်ပေမဲ့လက်ရှိအစိုးရမှာလည်းပုဂ္ဂလိကပိုင်လုပ်မဲ့အစီအစဉ်တွေရှိပုံရပါတယ်။နိုင်ငံပိုင်လုပ်ငန်းကိုပုဂ္ဂလိကပိုင်လုပ်မဲ့အစားလေဝကြီးအုပ်စနစ်ကိုဖျက်သိမ်းပြီးအခြားကုမ္ပဏီတွေကိုပြိုင်ဆိုင်လုပ်ပိုင်ခွင့်ပေးတာဟာပိုကောင်းပါလိမ့်မယ်။နိုင်ငံပိုင်လုပ်ငန်းကိုသိမ်းယူပြီးပုဂ္ဂလိကပိုင်ဖြစ်လှုပ်ရှားနေတဲ့ဆေးအုပ်စုရဲ့ဥပိုင်ကုမ္ပဏီနဲ့မြမစီးပွားရေးကော်ပိုရေးရှင်းရဲ့အခန်းကဏ္ဍကိုလည်းဦးသိန်းစိန်အစိုးရရှင်းရပါလိမ့်မယ်။စီးပွားရေးလုပ်လို့မကောင်းဆုံးနေရာအဖြစ်နာမည်ရနေတဲ့မြန်မာပြည်မှာစီးပွားရေးရာသီကောင်းမွန်လာအောင်လုပ်ဖို့လဲကြိုးပမ်းရပါလိမ့်မယ်။နိုင်ငံခြားဧည့်သည်တွေကိုလက်ခံတွေ့ဆုံနေတဲ့ထိပ်ပိုင်းအရာတန်းတွေဟာ policy လမ်းစဉ်ချမှတ်ရမှာအချိန်အလုံးလောက်မပေးနိုင်မှာကိုလဲစိုးရင်စရာအဖြစ်ဖော်ပြထားပါတယ်။အစင်းအဲဆုံးနိုင်ငံစည်ရင်းဝင်အနေနဲ့မြန်မာနိုင်ငံမှာရပိုင်ခွင့်ရှိပြီးမှကြာရှိနေတဲ့အကျွေးကိုအရင်ဆက်ဖို့လိုပါတယ်။အရှက်စကွန်ယိုရီဘာနဲ့ကမ္ဘာဘဏ်ကိုဆက်ရမယ်အကျွေးဒေါ်လာ1,950ကိစ္စဟာလေဦးသိန်းစိန်အစိုးရကြော်လွှားရမယ်ပြဿနာဖြစ်ကြောင်းသူတေတီ Lex Refer ကသိပြတာပါတယ်ခင်ဗျာ